ြုံးနိုင်ငံအလဲပိုင်းဝူဟန်ပြည်နယ်မှာလူနာ50ကျော်မှာတွေ့ရှိခဲ့ရတဲ့နျူမိုနီးယားရောဂါဟာအရင်ကမသိရှိခဲ့ရတဲ့ virus တစ်မျိုးကြောင့်ဖြစ်ပေါ်ခဲ့တာဖြစ်နိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။ SARS နဲ့ MERS တို့လိုအသက်ရှူလမ်းကြောင်းဆိုင်ရာရောဂါကိုဖြစ်ပေါ်စေတဲ့ virus အနွယ်ဝင်ပိုးတွေကြောင့်ဖြစ်နိုင်တယ်လို့လည်းဆိုပါတယ်။ဒီရောဂါဖြစ်ပေါ်ရတဲ့အကြောင်းရင်းကိုသိရှိဖို့ပိုပြီးပြည့်စုံတဲ့သတင်းအချက်အလက်တွေရရှိဖို့လိုအပ်နေတဲ့အချိန်ထဲမှာပဲအသက်ရှူလမ်းကြောင်းဆိုင်ရာ virus ကြောင့်ဖြစ်ပေါ်နိုင်ခြင်းရှိတယ်လို့ WHO ကပြောတာပါ။ကျောင်းနိုင်ငံပိုင်းရှင်းဝါသတင်းဌာနကလည်းစစ်ပညာရှင်တွေတွေ့ရှိခဲ့တဲ့ဓာတ်ခွဲခံရလဒ်တွေမှာဒီရောဂါဟာအသက်ရှူလမ်းကြောင်းဆိုင်ရာ virus ကြောင့်ဖြစ်ပွားတယ်လို့လည်းကြေညာပေးတဲ့ကပြောပါတယ်။အသက်ရှူလမ်းကြောင်းကနေတဆင့်ပြန့်ပွားတဲ့ virus ဟာပုံမှန်အဖြစ်များတဲ့အေးဒီရောဂါကနေ SARS ရောဂါလိုပြင်းထန်တဲ့ရောဂါတွေအထိဖြစ်ပွားနိုင်ပါတယ်။ဒီရောဂါဟာကျောင်းနိုင်ငံမှာဇန်နဝါရီလနောက်ပိုင်းမှာကျရောက်မဲ့တရုတ်ရိုးရာနှစ်တကူမတိုင်ခင်ဖြစ်ပွားခဲ့တာပါ။အဲ့ဒီမြေတကူကာလမှာတစ်တက်သမား၄ဘီလီယံရှိတဲ့တရုတ်ပြည်သူတွေဟာသူတို့ရဲ့ဇာတိမြေတွေကိုပြန်ဖို့ခီးတော်ကြမှာဖြစ်ပါတယ်။တရုတ်ပြည်သူတန်း140ဟာဒါဟလကတစ်စီခီးတော်ကြမှာဖြစ်တယ်လို့89တန်းဟာလည်းလေကြောင်းခီးကိုအသုံးပြုဖို့ရှိနေတယ်လို့တရုတ်အစိုးရကကမန့်ထားပါတယ်။